ပုတ်ရဟန်းမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ကနေငင်းချမ်းရေးတွေမျောလင့်ချက်ရှိနေကြတယ်လို့မနေ့ကနေပြည်တော်မှာပုတ်ရဟန်းမင်းကြီးမိန့်ကြားခဲ့တဲ့အရေးပါတဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုခေါ်ဝေါ်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကစိတ်ပြတ်ခဲ့ကြပါတယ်။အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်။နေပြည်တော်မှာမနေ့အင်္ဂါနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မိနစ်အနည်းငယ်ကြာတွေ့ဆုံပြီးပြောကြားတဲ့ပုတ်ရဟန်းမင်းကြီး Francis ရဲ့မိန့်ခွန်းမှာဘာသာရေးနဲ့လူ့ခွင့်ရေးစံနှုန်းတန်ဖိုးတွေနဲ့ပတ်သက်လို့ရေပုံရသဘောမိန့်ကြားခဲ့ပါတယ်။အဲ့ဒီတဲမှာမြန်မာနိုင်ငံငင်းချမ်းစီဖို့အစိုးရရဲ့ဆောင်ရွက်မှုတွေကိုသူ့အနေနဲ့နှစ်သက်အားရတယ်လို့လည်းပုတ်ရဟန်းမင်းကြီးကမိန့်ကြားခဲ့ပါဗျ။မြန်မာနိုင်ငံမှာလူတိုင်းရဲ့လူကုန်တိုက်ခါနဲ့အခွင့်အရေးမတူကွဲပြားမှုတွေပေါ်လေးစားမှုအခြေခံနဲ့ငင်းချမ်းရေးကအရေးကြီးတယ်လို့လည်းအခုလိုပြောကြားခဲ့ပါဗ
ျ။
မြန်မာနိုင်ငံရဲ့အနာဂတ်ဟာငင်းချမ်းရေးဖြစ်ရပါမယ်။လူတိုင်းရဲ့ကုန်တိုက်ခါနဲ့အခွင့်အရေးတွေကိုလေးစားမှုတိုင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ဒလိထုံးစံဆင်လာသူတို့ရဲ့ဒလိထုံးတန်းဆင်လာတွေကိုလေးစားမှုတရားဥပဒေကိုလေးစားလိုက်နာမှုဘသူကိုမှချန်လှပ်မထားဘဲအများအကျိုးအတွက်ပံ့ပိုးပေးနိုင်အောင်လူထုစီတိုင်းအဖွဲ့တိုင်းကိုမြင့်တင်ပေးတဲ့ဒီမိုကရေစီစနစ်ပေါ်လေးစားမှုစတာတွေပေါ်မှာခြေခံတဲ့ငြိမ်းချမ်းရေးမျိုးဖြစ်ပါလေ
2013ခုနှစ်ကစပြီးပုတ်ရဟန်းမင်းကြီးအဖြစ်တင်မြှောက်ချင်းခံရပြီးတဲ့နောက်ပုတ်ရဟန်းမင်းကြီး Francis ဟာကဘာပေါ်မှာဖိနှိပ်ခံလူဒန်းစားတွေရဲ့အရေးနိုးကြားမှုရှိစေဖို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်ရက်ကြောင့်မွတ်စလင်ဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ပုံရဟန်းမင်းကြီးကရိုဟင်ဂျာညီအစ်ကိုတွေအတွက်နှိပ်ကွပ်ခံနေရမှုအကြောင်းဝိုင်းဝန်းဆူတောင်းပေးဖို့ဗာတီကန်နန်းတော်မှာမင်ကြားခဲ့ပါတယ်။ဒါပေမဲ့နေပြည်တော်မှာပြောကြားတဲ့သူ့ရဲ့အဓိကမိန့်ခွန်းမှာတော့ရိုဟင်ဂျာကိုထည့်သွင်းခေါ်ဝေါ်ခြင်းမပြုခဲ့တဲ့အတွက်လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ခဲ့ကြတာပါ။နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
Hope really failed. He spoke out about the Rohingya when he was in the safety of being in Rome.
ဟိုဟာမင်းကြီးတကယ်ပဲပြက်ကွက်ခဲ့ပါတယ်။ရုံကြုံနဲ့ရောမမြင့်မှာရှိနေခြင်းတော့ရိုဟင်ဂျာတွေအကြောင်းသူပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်တပ်အစိုးရနဲ့လူထုကပါအသေးအချာစောင့်ကြည့်နေခြင်းမြန်မာနိုင်ငံကိုသူရောက်ရှိခြင်းမှာပြောဖို့လိုအပ်တဲ့အကြောင်းအရာကိုထုတ်ဖို့ပြောဆိုဖို့ပုံရဟမင်းကြီးပြက်ကွက်ခဲ့ပါတယ်
။ရိုဟင်ဂျာအသုံးနှုန်းကိုထဲ့မသုံးဖို့မြန်မာနိုင်ငံမှာရှိတဲ့ကက်သလစ်ခေါင်းဆောင်တွေကအခြေအနေပိုဆိုးမသွားစေဖို့နဲ့မြန်မာနိုင်ငံတွင်းရှိကက်သလစ်ဘာသာဝင် 1.3 သန်းတို့အန္တရာယ်မကျရောက်စေဖို့ပုံရဟမင်းကြီးကိုခီးစင်မတိုင်ခင်မှာအကြံပေးခဲ့တာဖြစ်ပါတယ်။ပုံရဟမင်းကြီးအနေနဲ့ဒေါအောင်ဆန်းစုကြည်မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိတက်တွေ့ဆုံခဲ့ရမှာတော့ရိုဟင်ဂျာအရေးထည့်သွင်းပြောကြားနိုင်ခြင်းရှိနိုင်တဲ့အကြောင်းသုံးသပ်မှုတွေထွက်ပေါ်ခဲ့ပေမဲ့ Brett Adams ကတော့အခုလိုထောက်ပြပါဗျ။
It's no good saying things in private and then not saying them in public because the purpose of
တိတက်တွေ့ဆုံခြင်းမှာပြောဆိုတဲ့စကားနဲ့အများပြည်သူကိုမိန့်ခွန်းပြောကြားချက်ဟာတထက်ထဲမရှိဘူးဆိုရင်ကောင်းတယ်လို့ပြောလို့မရပါဘူး။ဘာကြောင့်လဲဆိုတော့လူခွင့်ရေးကိစ္စကိုမြင့်တင်ဖို့နဲ့ရိုဟင်ဂျာလို့ခေါ်ဝေါ်သုံးစွဲဖို့ဆိုတဲ့ရည်ရွယ်ချက်ကလူခွင့်ရေးချိုးဖောက်မှုနဲ့ငြိမ်းချမ်းနှိပ်စက်မှုကျူးလွန်သူတွေရဲ့အပြုတ်မှုပြောင်းလဲဖို့ဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒေါအောင်ဆန်းစုကြည်တို့နဲ့တီးတန့်တွေ့ဆုံချိန်မှာပုံရဟန်းမင်းကြီးကဒါနဲ့ပတ်သက်လို့ဇုံတရားအလေးပေးပြောဆိုခဲ့ရင်တောင်မှပြည်ပြင်ပြောင်းလဲဖို့ဖိအားပေးတာမျိုးမတက်ရောက်ပါဘူး။တကယ်ကိုပြောဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုလူများရှိထုတ်ဖော်ပြောဆိုခြင်းမရှိဘူးဆိုရင်သူ့ရဲ့ခီးစဉ်ဟာရိုဟင်ဂျာတွေကိုတောင်ဒုက္ခရောက်စေနိုင်ပါတယ်။
ဒါပေမဲ့လည်းပုံရဟန်းမင်းကြီး Francis ဟာဒီကနေ့ဗုဒ္ဓဖူးနေ့မှာရန်ကုန်ကြိုက်ဆန်ကွင်းမှာလူထုနဲ့အတူမစ္စယာတရားတော်ဝိပုစုတောင်းပွဲကြီးကျင်းပဖို့ရှိပါတယ်။အဲ့ဒီမှာရိုဟင်ဂျာဒုက္ခသည်အရေးထွက်သွင်းပြောကြားဖို့များမျှော်လင့်ချက်ရှိမရှိ Brett Adams ကိုမေးကြည့်တော့
Yeah, he should. And you know maybe he will. Maybe
သူပြောကောင်းပြောပါလိမ့်မယ်။အဲ့ဒီလိုသာပြောလာမယ်ဆိုရင်ကျွန်တော်တို့တကယ်ကိုဝမ်းသာအံ့ဩမိမှာပါ။ဒါပေမဲ့လည်းဥပမာအနေနဲ့ပြောရရင်ဒေါအောင်ဆန်းစုကြည်နဲ့အတူမင်းကွန်ပြောဆိုကြကြမှာရောဗိုလ်ချုပ်မှုကြီးနဲ့တွေ့ဆုံကြမှာပါပိုဟန်မင်းကြီးကဒီကိစ္စကိုတီးတန့်ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဒါကြောင့်ဒီကနေ့လူထုတွေ့ဆုံပွဲမှာ तू ပြောလိမ့်မယ်လို့ကျွန်တော်မထင်ပါဘူးအဲ့ဒါပြီးရင်ပိုဟန်မင်းကြီးကဘင်္ဂလားဒေ့ရှ်ကိုဆက်လက်ပြီးတော့ထွက်ခွာမှာဆိုတော့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုတုံးဆွဲလိမ့်မယ်လို့ကျွန်တော်မမြင်ပါဘူးဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ကိုရောက်ချိန်မှာပိုဟန်မင်းကြီးအနေနဲ့ရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
AI ခေါ်နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးရဲ့အရှိတောင်အာရှနဲ့ Pacific ဆိုင်ရာညွှန်ကြားရေးမှူးမင်ယူဟာကတော့ပုံရဟန်းမင်းကြီးအနေနဲ့မြန်မာနိုင်ငံမှာပြောကြားတဲ့သူ့ရဲ့ပထမဆုံးမိန့်ခွန်းမှာရိုဟင်ဂျာလို့ခေါ်ဝေါ်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်စိတ်ပြတ်မိပေမဲ့ တိုင်းသားလူမျိုးစုအားလုံးအချင်းချင်းလေးစားဖို့နဲ့လူမှုအတိုင်းဝိုင်းအားလုံးပါဝင်ရေးပုံရဟမင်းကြီးဖရန်စစ်တိုက်တွန်းခဲ့တဲ့အချက်ကိုတော့ကြိုဆိုကြောင်းပြောဆိုခဲ့ပါရရှင်။